တနင်္ဂနွေနေ့ကကစားကြတဲ့အင်္ဂလန်ပရီးမီးယားလိပွဲစဉ်17လက်ချံပွဲတွေကမန်စီးတီးနဲ့ဆောက်သမ်တန်တို့ပွဲမှာအင်ရှင်မန်စီးတီးက6-9တကူနဲ့အပြတ်အနိုင်ရသွားပါတယ်။မန်စီးတီးအသင်းဟာအခုဆိုရင်17ပွဲကစား9ပွဲနိုင်2ပွဲတည်ရင်နဲ့ရှုံးပွဲမရှိသေးပဲရာဂို33ဂိုးပေဂို4ဂိုးဂိုးတာကွာခြားချက်29ဂိုးရမှတ်29မှတ်နဲ့ဇယားထိပ်မှာဆက်ပြီးဦးဆောင်နေပါတယ်။ဒုတိယနေရာရောက်လာတဲ့ချော်စီအသင်းဟာလည်းတနင်္ဂနွေနေ့ကပဲ Crystal Palace နဲ့အင်ကွင်းမှာကစားရမှာ၃ဂိုးတကူနဲ့နိုင်ရတာကြောင့်ရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်ပြီး28မှတ်ရထားပါပြီ။စနေနေ့ကပွဲမှာအာဆင်နယ်နဲ့တည်ကြထားတဲ့လီဗာပူးအသင်းဟာချယ်ဆီနဲ့ရမှတ်တူနေပေမဲ့ဂိုးတာတဲ့ကွာခြားချက်မှာချယ်ဆီထက်နည်းတာကြောင့်တတိယနေရာကနေလိုက်နေပါတယ်။စပါးက24မှတ်နဲ့နံပါတ်4အာဆင်နယ်က23မှတ်နဲ့နံပါတ်5ဘိုးမော့သ်နဲ့မန်ချက်စတာယူနိုက်တက်ကအမှတ်20စီတူနေကြပေမဲ့ဂိုးကွာခြားချက်အတာနဲ့ဘိုးမော့သ်ကအဆင့်6မန်ယူကအဆင့်9အသီးသီးရှိနေကြပါတယ်။ပွဲစဉ်17နောက်ဆုံးပွဲဖြစ်ဖူလ်ဟမ်နဲ့ဟက်ဒါစဖီးလ်ဒ်တို့တနင်္လာနေ့မှာကစားကြဖို့ရှိပါတယ်ခင်ဗျာ။